မလာသွေးနေကကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာရသေးတော်အမတ်ဒေါက်ခင်စောဝေကလက်ရှိလွှတ်တော်တဲ့ဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစီကံပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုပ်ပိုင်ခွင့်အာဏာကိုသူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်။သူဆိုလိုတာကလက်ရှိလွှတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမတော်နဲ့ပြည်ခံမျိုးပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်သလိုဖြစ်နေတယ်လို့ဆိုလိုလိုက်တာပါဒေါက်ခင်စောဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်လက်ရှိလွတ်တော်ရေးက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲတကယ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လား NLD ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်မြန်မြန်ဆဆပါမလာသလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်အခုလွတ်တော်တဲ့ဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်တမရော်နဲ့ပြီးခိုင်ဖြိုးဘက်ကတင်တာ28ချက် NLD ဥဆောင်နဲ့လွှတ်တော်တွင်က55ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွှတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်55ဦးကော်မတီဟာအချက်ပေါင်း3,900ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်858ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း55ဦးကော်မတီကအဲ့ဓာရီစုစည်းပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပေမဲ့အဲ့ဒီထဲမှာ ANP ကတင်တာတချမ်းမှပါမလာဘူးလို့ယသိတောင်အမတ်ဒေါက်ခင်စောဝေကဆိုပါတယ်။အတိတ်ပဲကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအရေးမထားဘူးဆိုတဲ့သဘောပါလက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ပုံမှန်261ပြင်ဆင်ချက်တခုတော့ပါလာတာတွေ့ကြရပါတယ်အဲ့ဒါကတော့မူလဖွဲ့စည်းပုံမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုသမ္မတကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်စီမယ်လို့ပြင်ဆင်ထားတာပါဒီပြင်ဆင်ချက်ကိုပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူးအကြောင်းကတော့ဝင်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကကွယ်ဦးစည်းချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့ဆန္ဒလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပ
ါလွတ်တော်တွင်ဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရရှမ်းပြည်နယ်လွတ်တော်မှာပြည်ခံပြိုးပါတီကအမတ်32နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ NLD က21နေရာအခြားပါတီတွေက16နေရာအသီးသီးအနိုင်ရကြပါတယ်တကယ်လို့သာလွှတ်တော်ထဲမှာရွေးကောက်ခံအမတ်တွေနဲ့ကြီးပဲဝန်ကြီးချုပ်ကိုရွေးချယ်မယ်ဆိုရင် SNLD နဲ့ NLD ပါတီပေါင်းထားတဲ့အုပ်စုကအသာစီးရဖို့များပါတယ်။ဒါပေမဲ့လွှတ်တော်ထဲမှာတက်မတော်သားကိုယ်စားလှယ်33ယောက်ရှိနေလေတော့လွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်အတိုင်းဆိုရင်တက်မတော်သားတစ်ယောက်ဒါမှမဟုတ်ပြည်ခံမျိုးပါတီကတစ်ယောက်ယောက်ဝန်ကြီးချုပ်ဖြစ်သွားနိုင်တယ်လို့ NLD အမတ်တွေကထောက်ပြကြပါတယ်။ NLD ဘက်ကဆိုလိုရင်းကတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တာကိုမူအဖြစ်သဘောတူတယ်။ဒါပေမဲ့လွှတ်တော်ထဲမှာတက်မတော်သားကိုယ်စားလှယ်တွေပါဝင်နေသေးသဖြင့်အဲ့ဒါကိုသဘောမတူနိုင်သေးဘူး။ပေးကားပေးဤမရဖြစ်သွားနိုင်တယ်လို့ဆိုလိုက်တာပါ
။ဒီနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုင်းတီဟာကျော်ကဒီနယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုသက်ဆိုင်ရာဒီနယ်နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြောက်တာမျိုးဖြစ်တဲ့နယ်လို့ဆွေးနွေးပါရယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်တယ်လို့ NLD ဘက်ကလည်းလက်ခံနိုင်တယ်ဆိုပေမဲ့ပြင်ဆင်ချက်မူကြမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီအချက်ပါဝင်မှာမဟုတ်ပါဘူး တကယ်တော့2008ဖွဲ့စည်းပုံကိုတိုင်းရင်းသားတွေတကယ်လက်ခံနိုင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်မယ်ဆိုရင်ဝင်းကြီးချုပ်ခန့်အပ်ရေးတွေမှာအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်။လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိကျဖွဲ့စည်းထားတာမို့တိုင်းရင်းသားတွေကိုတန်းတူအခွင့်အရေးပေးထားတဲ့အောင်ထင်ရပေမယ့်အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နှစ်ရက်အနှစ်သာရလည်းမကိုက်ညီပါဘူး။လွတ်တော်နှစ်ရက်သဘောထားကွဲလဲတာတွေကိုအဲ့ဒီလွတ်တော်နှစ်ရက်ပေါင်းထားတဲ့ပြည်ထောင်စုလွတ်တော်မှာဖြည့်ရှင်းကြမယ်လို့အဲ့ရင်မဲခွဲကြမယ်ဆိုကြတဲ့ကအမတ်အရေးအတွက်နဲတဲ့အမျိုးသားလွတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်လွတ်တော်နှစ်ရက်စနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွတ်တော်နှစ်ရက်တကယ့်ကိုအဆင့်အတန်းတန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွတ်တော်နှစ်ရက်လုံးကသဘောတူပါမှအတည်ဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်လွတ်တော်တရရက်ကသဘောမတူတာနဲ့အတည်ပြုလို့မရနိုင်တော့ပါဘူး
မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုဖြစ်တည်ဆောက်မယ်ဆိုရင်ဖက်ဒရယ်အနှစ်သာရပါလာအောင်2008ဖွဲ့စည်းပုံကိုပြင်ဆင်ရပါလိမ့်မယ်အဲ့ဒီအတွက်အမျိုးသားလွတ်တော်လိုလွတ်တော်တည်ဆောက်ပုံကအစအချက်ပေါင်းများစွာပြင်ဆင်ရမှာသိကြပါတယ် NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတမတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းကဏ္ဍရှော့ချရေးအတွက်ကိုပဲဦးစားပေးရတာတွေ့နိုင်ပါတယ်ဒါဟာတပ်မတော်ကိုနိုင်ငံရေးကနေဆုတ်ခွာစီပြီးနောက်တစ်ဆင့်ကျမှဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်ဒီကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဓာတ်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်